Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစာနာမှုအကူအညီတွေတိုးမြှင့်လှုပ်ဆောင်ပေးဖို့လိုအပ်တဲ့အကြောင်း UN OCHA ရဲ့အကြီးအကဲကပြောလိုက်ပါတယ်။ ASEAN အလဲကျဥက္ကဋ္ဌတာဝန်မပြီးခင်မြမအရေးထိထိရောက်လုပ်ကံပေးဖို့ APHR ကအင်ဒိုနီးရှားကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်၊တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲအမေရိကန်မှာမနက်ဖြန်စတင်ပါမယ်။ဒီသတင်းတွေပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ။
ဟုတ်ကဲ့ပါရှင်။ကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UN OCHA ရဲ့အကြီးအကဲရဲ့ရခိုင်ခီးစဉ်တွင်မှာတော့အကူအညီပေးရေးကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်
။ဒီအချက်ကတို့တို့မှာဒီမူတိုင်းနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဘယ်လိုခံစားရလဲ။နောက်ပြီးတော့ဘယ်လိုဖြစ်ခဲ့လဲဆိုပြီးတော့တို့တို့မေးတယ်။ဒုတိယအချက်ကခင်ဗျားတို့ဒီနေရာဘာပဲဆက်နေရှင်လား။ခင်ဗျားတို့မူလနေရာမမတင်ရှင်ဘူးလား။အဲ့တော့မေးတော့
မွတ်စလင်ဒုက္ခသည်စခန်းတာဝန်ခံကကိုယ်တိုင်တွေ့ဆုံခဲ့တာပါဒီသတင်းအပြည့်အစုံနဲ့အတူမောခမုံတိုင်းတံကိုအကြီးအကျယ်ခံနေရတဲ့ရခိုင်မှာရေကြီးရေလွှမ်းမှုမှုဒဏ်ခံရလို့လက်ရေကတောင်းချီပြီးတော့ပျက်စီးဆုံးရှုံးနေရတဲ့အခြေအနေနဲ့ကချင်နဲ့ကယားပြည်နယ်ဘက်ကစီးရေးသတင်းတွေကိုတင်ဆက်ပေးဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရေဆုံးကတော့ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပြပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်ခွင့်ပေးရေးလိုအပ်နေကြောင်းနဲ့မြန်မာနိုင်ငံတဝန်းအကူအညီလိုအပ်နေသူ18တန်းလောက်အတွက်ထောက်ပံ့မှုတွေတိုးမြင့်ပေးကြဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲမာတင်ဂရစ်ဖစ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကို3ရက်ကြာတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌအပါအဝင်ဝန်ကြီးဌာနတချို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့ခီးစဉ်အစုံမှာ UNOCHA အကြီးအကဲကဒီကနေ့ပဲညင်ညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာခေတ်ဆက်ဆက်ဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကြောင့်တိုင်းပြည်လူထုရဲ့သုံးပုံတစ်ပုံဟာစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေသလိုပြည်သူတွေကလည်းတိုင်းပြည်မှာတာဝန်ရှိသူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကဒီတဲ့ပူပီကူညီလှုပ်ဆောင်ပေးကြဖို့မျှော်လင့်နေကြကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆန္ဒမှုကူညီလိုအပ်နေသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းသိသိသာသာတိုးမြင့်လာခဲ့တာမှာဆရာနာမသိခင်လိုခဲ့တဲ့3နှစ်နီးပါးကအကူအညီလိုအပ်သူ4သိန်းနီးပါးရှိနေခဲ့ရာကအခုအချိန်မှာတန်းကြော်အထိရှိလာပြီလို့ဆိုပါတယ် UNOCHA အကြီးအကဲမာတင်ဂရစ်ဖစ်ဟာသူခီးစဉ်အတွင်းမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်ထိခိုက်နစ်နာခဲ့ရသူမိသားစုဝင်တွေတဘာဝဘေးအန္တရာယ်ခံခဲ့ရသူတွေနဲ့ရိုဟင်ဂျာအသိုင်းအဝန်းတို့ကိုတွစ်ဆုံခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူဖို့ကြံနေတဲ့အချိန်ကိုမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ထိရောက်အောင်လှုံ့ဆော်မှုလူခွင့်ဆိုင်ရာအာဆီယံလွှတ်တော်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။မနေ့ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုလွှတ်တော်မှပြောကြားတဲ့မိန့်ခွန်းမှာတော့အင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူခဲ့တဲ့ကာလအတွင်းမှာလူခွင့်ရေးလူသားစံမှုနဲ့ဒဏ်လူညီများမှုတွေကိုဒီဇိုင်းမတ်မတ်ထိမ့်သိမ်းကာကွယ်ခဲ့တဲ့အကြောင်းဒါကြောင့်လည်းနိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးတော့ရရှိခဲ့ကြောင်းပြောဆိုသွားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့88နှစ်မြောက်လူခွင့်ရေးနေ့လွတ်လပ်ရေးနေ့အခါတာမရကိုကြိုဆိုတဲ့အကြောင်းနဲ့ဒါပေမဲ့လည်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေလူခွင့်ရေးကိစ္စတွေကိုဆောင်ရွက်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အောင်မြင်မှုမရခဲ့ကြောင်း APHR ဗုတ်အဖွဲ့ဝင်မလေးရှားနိုင်ငံကလွှတ်တော်အမတ်ဝမ်ချန်ကပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတော့တန်တမာရေးအရာချင်းကတ်တဲ့နီလန်းကိုတုံးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီတွေ့ဆုံမှုတွေကထင်သာမြင်သာမရှိသလိုမြန်မာစစ်ကောင်စီဘက်ကကျူးလွန်နေတဲ့စိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ခြင်းမရှိကြောင်းကိုလည်း APHR ပါလီမန်အမတ်တွေကဝေဖန်နေပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကပိတ်ဆို့ထပ်ခတ်ထားတဲ့မြန်မာနိုင်ငံသားကုံသွယ်မှုဘဏ် MFTB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဘဏ် MICB ဘဏ်တွေအနှံထားတဲ့ ဒေါ်လာတသန်းကျော်ကိုထုတ်ခွင်ပေးလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုနာလီဘန်ကပြောဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းမှာရေးသားထားပါတယ်။ဆိုနာလီဘန်ဟာပိတ်ဆို့တန်ခတ်ထားတဲ့မြန်မာနိုင်ငံက MFDB ဘဏ်နဲ့ MICB ဘဏ်နေအကောင့်ဖွင့်ထားတာကိုလက်ခံနေတာကြောင့်ဒက္ကမရှိတဲ့အမေရိကန်တန်ယုံကသတိပေးခဲ့ပါတယ်။အဲ့ဒီနောက်အနန္တထားဒေါ်လာတသန်းနဲ့နှစ်သိန်းကိုထုတ်ခွင့်မပေးတော့တဲ့အကြောင်းဆိုနာလီဘန်ရဲ့ဥဆောင်အုပ်ချုပ်ရေးမှူး MD Afzal Karim ကပြောဆိုတာကို The Daily Star သတင်းမှာကိုကရေးသားပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းလူပုဂ္ဂိုလ်80လောက်နဲ့လုပ်ငန်း30လောက်အပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်ခတ်ထားပါတယ်။အမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့ MFDB ဘဏ်နဲ့MICB ဘဏ်တွေနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးထားခဲ့တာပါ။အဲ့ဒီဘဏ်ကခုနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေအနေနဲ့ငွေသွင်းငွေထုတ်တွေကိုအောက်လ9ရက်နေ့မှာရပ်ဆိုင်းဖို့အမေရိကန်ဘဏ္ဍာရေးဌာနကအချိန်တတ်မှတ်ခဲ့ပြီးစောင့်ကြည့်သွားမယ်အကြောင်းသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲစင်ကာပူရဲ့အဓိကဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ကလည်းမြန်မာနိုင်ငံနဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းအားလုံးကိုရပ်ဆိုင်းတော့မှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။
ရုရှားကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်ဖွဲ့တွေဟာနိုင်ငံရဲ့တောင်ပိုင်းမှာအောင်မြင်မှုတွေပိုပြီးတော့ရနေပါကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါဟာရုရှားတို့ကအမာဂန်ခြေကုပ်စခန်းချထားတဲ့ကျေးရွာတစ်ခုကိုပြန်ပြီးတော့သိမ်းပိုက်လိုက်နိုင်ကြောင်းယူကရိန်းကပြောဆိုပြီးနောက်တနေ့မှာပဲအခုလိုစီးရီးအရအောင်မြင်မှုရတဲ့သတင်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရဲ့တောင်ပိုင်းအဒက်ဇော့ပင်လယ်ဘက်ကိုဥတီတဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကလှုံ့ဆော်နေတာမှာတော့ဒေါညက်ဒေသထဲမှာရှိတဲ့ယူရိုပစိန်ကျေးရွာကိုသိမ်းပိုက်လိုက်နိုင်ကြောင်းယူကရိန်းကပုတ်တဖူးနေ့ကကြေညာခဲ့ပါတယ်။ရုရှားတို့ကခုခံစစ်နဲ့တိုက်ခိုက်နေတဲ့အဲ့ဒီဒေသတစ်လျှောက်မှာတော့မြေမြုံမိုင်းတွေကိုလည်းအများပြားထောင်ထားတာကြောင့်ယူကရိန်းတို့ရဲ့ထိုးစစ်ဆင်မှုခရီးမရောက်နိုင်ပဲဖြစ်နေတာမှာတော့ဒီယူရိုစိန်ရွာဟာဇူလိုင်လ29ရက်နေ့နောက်ပိုင်းယူကရိန်းတို့ပြန်ပြီးတော့သိမ်းပိုက်နိုင်တဲ့ကျေးရွာလည်းဖြစ်ပါတယ်။ရုရှားတို့ကမိုင်းတွေအများပြားထောင်ထားတဲ့အပြင်အင်အားအများပြားနဲ့ခုခံတိုက်ခိုက်နေတဲ့အတွက်သူတို့ရဲ့တံပြန်ထိုးစစ်ဆင်မှုကထင်သလောက်ခရီးမရောက်ပဲဖြစ်နေတယ်လို့ယူကရိန်းအစိုးရကပြောပါတယ်။ဒီတော့တွေ့မှာပဲရုရှားနိုင်ငံကသူ့ရဲ့နျူကလ িয়ার တပ်ဖွဲ့တွေနဲ့ပတ်သက်လို့ပြောင်းလဲမှုတစုံတရာလှုပ်ဆောင်တာမတွေ့ရတဲ့အတွက်အနောက်အုပ်စုနိုင်ငံတွေဘက်ကတစုံတရာတုံ့ပြန်မှုလှုပ်ဆောင်မှုအစီအစဉ်မရှိဘူးလို့ NATO မဟာမိတ်အဖွဲ့အကြီးအကဲ Young Student ဘက်ကလည်းဒီကနေ့ပြောကြားလိုက်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းတိုမီတာ 32 kHz 9303ညနဲ့9383ညလိုင်းတိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ 190 kHz 1505ကနေပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေကြာသာပတင်းနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ကသမ္မတတွေအပန်းဖြေလေးရှိတဲ့ Camp David မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံထိပ်သီးအစည်းအဝေးမနေ့ပြန်ဩဂုတ်လ17ရက်နေ့မှာကျင်းပဖို့ရှိပြီးအင်ဒိုပစိဖိတ်ဒေသကာကွယ်ရေးခိုင်မာအောင်လှုပ်ဆောင်ဖို့လုံခြုံရေးဆိုင်ရာကြေညာချက်တွေထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီကိစ္စဟာရန်လိုတဲ့လှုပ်ရက်လို့ရှုမြင်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်တော့အဓိကမဟာမိတ်နိုင်ငံနဲ့ပထမဆုံးအကြိမ်ကျင်းပတဲ့ဒီထိပ်သီးအစည်းအဝေးဟာလုံခြုံရေးအရအားကောင်းတဲ့ကွန်ရက်တစ်ခုကိုပူးပေါင်းဖွဲ့စည်းဖို့အခွင့်အလမ်းဖြစ်တယ်ဆိုပြီးကြွမ်းကျင်သူတွေကရှုမြင်ပါတယ်။သုံးနိုင်ငံထိပ်သီးအစည်းအဝေးကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူတောင်ကိုရီးယားသမ္မတယွန်းဆုယိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့တက်ရောက်ကြမှာပါ။နောက်ကိုလည်းအလားတူထိပ်သီးညီလာခံနဲ့ပုံမှန်ကျင်းပနိုင်ရေးကြေညာလိမ့်မယ်လို့မျှော်လင့်ရပြီးတောင်ကိုရီးယားနျူကလ িয়ার ချင်းချောက်မှုကိုဟန်တားဖို့တဲ့ကြော်လွန်တဲ့လုံခြုံရေးတိုးမြင့်မဲ့ကိစ္စတွေကိုဆွေးနွေးနိုင်ချေရှိပါတယ်။ဒီတော့တွင်ဒီသုံးနိုင်ငံထိပ်သီးဆွေးနွေးကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကတိုင်ချစ်ပစ်ပဲဒိန်ဒုံးကြီးစံတပ်ပြစ်လွတ်တာဒါမှမဟုတ်စီရေးရတစုံတရာလှုပ်ဆောင်တာမျိုးဖြစ်နိုင်တယ်လို့ထောက်လိုင်းရင်တဲ့အချက်လက်တွေကိုကိုကပြီးတောင်ကိုရီးယားလွတ်တော်အမတအူးကပြောပါရခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတော့ဗီယက်နမ်နဲ့ထိုင်ဝမ်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ကျွန်းတကျွန်းပေါ်မှာတရုတ်နိုင်ငံကလေရင်ပြေးလန်းဖောက်လုပ်နေတာကို AP သတင်းဌာနကရရှိတဲ့ဂျိုရုဆက်သွယ်ရေးဓာတ်ပုံမှာတွေ့ရပါတယ်စပရက်လေးကျွန်းစုအတွင်းလူတွေတိဆောက်ထားတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံဘက်ကနေအရင်ကတည်းကဆောက်ခဲ့တဲ့ပုံစံအတိုင်းအခုလိုမျိုးပါရာဆဲလ်ကျွန်းစုတွေက Triton ကျွန်းပေါ်မှာလေရင်ပြေးလန်းဖောက်နေတာပါ အခုတည်ဆောက်နေတဲ့ပုံစံကတော့ပိုပြီးတော့ခင်မိလာပါတယ်။နောက်ပြီးတော့အရင်ကလုပ်ခဲ့တဲ့အတိုင်းလေရင်ပြေးလန့်တဲ့ကုန်တင်ကုန်ချလုပ်တဲ့နေရာတွေအပြင်စစ်တပ်သုံးတဲ့စနစ်တွေကိုတက်ဆင်ထားတာကိုလည်းတွေ့ရပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူ့ပိုင်သဘောမျိုးပြောဆိုနေပြီးတော့အဲ့ဒီပြောဆိုချက်ကိုလက်မခံပယ်ချတဲ့နိုင်ငံတကာတရားရုံးရဲ့အဆုံးဖြတ်တွေကိုလည်းအံတုနေပါတယ်။ AP သတင်းဌာနကနေတွေ့တဲ့ Planet Lux BBC ဂျိုတုဆက်သွယ်ရေးပုံတွေအရတော့ထရဂျွန်ကျွန်းပေါ်မှာဆောက်လုပ်ရေးလုပ်ငန်းတွေကိုပြီးခဲ့တဲ့ဩဂုတ်လဇန်ကလေးကစပြီးတော့တည်ထားမိခဲ့ကြတာပါ။လေရင်ပြေးလန့်ဟာမီတာ600ကျော်ရှည်ပြီးတော့တိုက်လေရင်တွေနဲ့ဘုံကျဲလေရင်တွေဆင်းနိုင်တဲ့ပြေးလန့်မဟုတ်ပေမဲ့တာဘိုကျဲလေရင်တွေနဲ့အဝေးထိန်ဒရုန်းတွေဆင်းနိုင်တဲ့ပြေးလန့်မျိုးဖြစ်ပါတယ်ရှင
်။နိုင်ရှာနိုင်ငံမှာအာဏာသိမ်းထားတဲ့လုပ်ရက်ကိုအဆုံးသတ်ဖို့တန်တပိုင်ရေးနည်းနဲ့မဖြေရှင်းနိုင်ခဲ့ရင်စစ်ရေးအရာအင်အားသုံးဖို့အသင့်ရှိကြောင်းအနောက်အာဖရိကနိုင်ငံများစီးပွားရေးအသိုင်အဝန်း ECOWAS ကထပ်မံသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့လအာနာသိမ်းခဲ့တဲ့နိုင်ရှာမှာအရသာတမရကိုအာနာလွဲပြန်လွဲပေးဖို့တန်တမာရေးချိုးဖောက်မှုမအောင်မြင်ရင်စီရေးအရာဝင်ဖို့အသင့်ပါလို့အနောက်အာဖရိကနိုင်ငံများစီးပွားရေးတိုင်ဝမ် ECOWAS အဖွဲ့ရဲ့ကော်မရှင်နာမင်းကြီးကဒီကနေ့ပြောပါတယ်နိုင်ရှာအရေးနိုင်ဂါနာနိုင်ငံမှာဒီကနေ့စတင်တဲ့ ECOWAS အဖွဲ့စစ်တပ်အကြီးအကဲတွေဆွေးနွေးပွဲမှာအဖွဲ့ရဲ့နိုင်ငံရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖတ်တောမူရှာကအာနာသိမ့်စစ်ကောင်းဆောင်တွေဟာပြဿနာကိုဖြေရှင်းဖို့လက်လျှောက်နေတယ်လို့ဆွဆွဲလိုက်ပါတယ်။တမရမိုဟာမက်ဘဇူးမ်ကိုဇူလိုင်လ26ရက်နေ့မှာအာနာသိမ့်ခဲ့တဲ့နိုင်ဂျာစစ်အုပ်စုအနေနဲ့ ECOWAS အဖွဲ့ကိုယ်စားလှယ်တွေကိုတွေ့ဖို့နဲ့အာနာသိမ့်ရတဲ့အကြောင်းအရင်းဖြေရှင်းပေးဖို့တောင်းဆိုထားတာကိုညှင်းဆိုလာခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မော်ရီကျွန်းတော်မီကြောင့်တည်ဆုံးသူကအနည်းဆုံး130အထိရှိသွားပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးဂျိုးစကရင်ကဗုဒ္ဓဖူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။မီးပေးဒဏ်ခံရသူတွေနဲ့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်ပြီးတော့လုပ်နေတယ်လို့လည်းပြောပါတယ်။ရှာဖွေကယ်ဆယ်ရေးအတွက်ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးကူညီရေးဌာန FEMA ကနေကယ်ဆယ်ရေးလုပ်သား900နဲ့အနက်ခံခွေးတွေကိုဆက်လုပ်ပေးထားပါတယ်။အခုထိမီးပေးတဲ့ဒေသ3ပုံ2ပုံလောက်ရှာဖွေကယ်ဆယ်ရေးလှုပ်ဆောင်ထားပြီးပြီလို့ဒေတာအစိုးရအဖွဲ့ကပြောပါတယ်ဒီသတင်းပတ်ထဲမှာပဲမော်ဝီကျွန်းတဝိုက်မှာတော့မိုးရွာပြီးတော့လေပြင်းတိုက်နိုင်တယ်လို့မိုးလေဝသကခန့်မှန်းထားတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့သူတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိနိုင်ပါတယ်လာမယ့်တနင်္လာနေ့မှာတော့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရော့ဂျေးလ်ဘိုင်ဒန်တို့ဟာဝိုင်ပြည်နယ်ကိုသွားရောက်ပြီးတော့မီးပေးအသင့်ဒေတာတွေကိုကြီးရှုစစ်ဆေးမှာဖြစ်ပါတယ်ဒေတာအာနာပိုင်းနေကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေနဲ့တော်မီဒန်တဲ့ပြည်သူတွေကိုသွားရောက်တွေ့ဆုံမှုစီစဉ်ထားကြောင်းလည်းအင်ဖြူတော်ကသတင်းထုတ်ပြန်ထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့မြန်မာနိုင်ငံကိုရောက်နေတဲ့ UNOCHA အကြီးအကဲရခိုင်ခီးစဉ်ကိုပြောပြပေးကြပါမယ်ရခိုင်ပြည်နယ်မှာမိုးခါမုန်တိုင်းအလွန်လူသားချင်းစာနာကူညီကယ်ဆယ်ရေးလုပ်ငန်းတွေကန့်သက်ခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းပြီးအကူအညီတွေပေးနိုင်အောင်ဆောင်ရွက်သွားပါမယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Martin Griffiths ကပြောဆိုသွားပါတယ်။ရခိုင်ခီးစဉ်တွင်မှာတော့အုံတော်ကြီးရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ရွှေစည်ဒီဆရာတော်နဲ့လည်းတွားရောက်တွေ့ဆုံပြီးတော့အကူအညီပေးရေးကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမြတစင်အောင်ပြောပြပေးပါမယ်
။ပြည်ရင်းမှာလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေနဲ့ပတ်သက်လို့စစ်ကောင်စီကကန့်သက်တာတွေရှိနေတဲ့အချိန်မှာပဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမြန်မာနိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲရောက်လာခဲ့တာပါဒီလ15ရက်နေ့ကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့3ရက်ကြာခီးစဉ်တွင်စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်ဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။မုခါမုံတိုင်းလွန်ပြန်လေထူထောင်ရေးနဲ့လက်တလောရေးပေးထပ်ပြီးတော့ကြုံနေရလို့အရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်ကိုတော့မနေ့ကတွားရောက်ခဲ့ပါတယ်။တရက်ကြာခီးစဉ်တွင်အုံတော်ကြီးရွှေဂျာဒုက္ခသည်စခန်းနဲ့ရွှေစည်ဒီဆရာတို့ကိုလည်းတွားရောက်တွေ့ဆုံပြီးတော့အကူအညီလိုအပ်တဲ့အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့ကိုရိုင်းတွေ့ခဲ့သူတွေက VOA ကိုပြောပါရယ်။မောခအလွန်ရခိုင်ပြည်နယ်မှာနိုင်ငံတကာအကူအညီပေးလုပ်ငန်းတွေကန့်သက်ခံနေရတာနဲ့ပတ်သက်လို့သူ့အနေနဲ့အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တယ်လို့ရွှေစည်ဒီဆရာတို့က VOA ကိုအခုလိုမိန့်ပါရယ်
။သူတို့ကတော့နိုင်ငံတော်ကလူကြီးတွေနဲ့ပေါ့သူတို့ညှိနှိုင်းပြီးတော့ ဆောရောဖို့အရှင်တွေကိုဒီဖက်ကမြေမှာလိုအပ်နေတဲ့အရှင်တွေကိုသူတို့ဆရာတော်စီကအင်ဖော်မေးရှင်းအချက်လက်တောင်းလာဖို့သူတို့ပြည်သူတွေရဲ့
အထောက်ပံ့ပေးဖို့တော့သူတို့ဒီနိုင်ငံတော်အစိုးရနဲ့ပုံစံကြီးနေပြီးတော့ဆောရောပေးမယ်ဆိုပြီးတော့သူတို့ကတော့အဲ့လိုပြောသွားပါတယ်သူတို့ကစစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းနဲ့လည်းမနေ့ကတွေ့ဆုံခဲ့ပြီးတော့မိုးခါမတိုင်ခင်နဲ့မိုးခါနောက်ပိုင်းအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြပါတယ် မနေ့ရွှေစည်ဒီဆရာတော်နဲ့တွေ့ဆုံပြီးတဲ့နောက်အုံတော်ကြီးမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့သလိုသူတို့အခြေအနေတွေကိုမေးမြန်းခဲ့တဲ့အကြောင်းအုံတော်ကြီးမွတ်စလင်ဒုက္ခသည်စခန်းကြောင်ဝန်ခံဦးလာကျော်က VOA
ကိုပြောပါတယ်အဲဒီအချက်ကသူတို့မှဒီမုတ်တိုင်းနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဘယ်လိုခံစားရလဲနောက်ပြီးတော့ဘယ်လိုဖြစ်ခဲ့လဲဆိုပြီးတော့သူတို့မေးတယ်နောက်ပြီးတော့ဒုတိယအချက်က ကမကမရတို့ဒီနေရာဘာပဲဆက်နေချင်လားကမရတို့မူလနေရာမှာမပြောင်းချင်ဘူးလားအဲ့တော့မေးတော့ဟိုမှာကိုအင်ကိုနေကိုမြင်မှာကျွန်တော်ပြင်သွားပြီတော့မှကျွန်တော်တို့ကိုလုံးရဲ့ကိုလုံးပြီးတော့မှကျွန်တော်ကနေရှင်ပါတယ်ဘာလို့ဒီမှာနေရတာတော့ကျွန်တော်မှတက်အသိမပြေပါဘူးဒီမှာလောအားခံရတာလုံးလည်းမရှိပါဘူးဘာသေးုံမှလည်းမရှိဘူးအလောကခိုင်လုံးဝအသိမပြေလို့အဲ့လိုဒုတိယအချက်ကအဲ့လိုပြေခဲ့တယ်
အဲ့ဒီအချက်ကကျွန်တော်တို့ကနိုင်ငံသားသမ္မတပြုတော်မှာလေဒုက္ခတွေဘဝကိုလွတ်မပြီးတော့မှကျွန်တော်တို့ကိုပြင်လေတွေ့ဖို့တွေ့ဆုံအောင်ကျွန်တော်လုပ်ပြီးသိရှိပါတယ်အဲ့လိုပြောခဲ့တယ်မုံတိုင်းအလွန်အရေးပေါ်အကူအညီတွေလိုနေတဲ့ရခိုင်ပြည်နယ်မှာကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့လုပ်ငန်းတွေကိုစစ်ကောင်စီကကန့်သတ်ထားချိန်မှာ UNOCHA အကြီးအကဲအခုလိုမြန်မာနိုင်ငံကိုလာရောက်ပြီးစစ်ကောင်ဆောင်နေတဲ့တွေ့ဆုံတာဟာလက်ရှိကန့်သတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုဖြစ်နိုင်တယ်လို့ယူဆရပါပေမဲ့တိုးတက်မှုတစုံတရာမြင်ရဖို့တော့မျှော်လင့်ချက်သိမ့်ရှိဘူးလို့ရခိုင်ခြေစိုက်ရက်ဖက်လူမှုကူညီရေးအဖွဲ့တွေကပြောဆိုကြပါတယ် မြန်မာနိုင်ငံကိုရောက်ရှိနေတဲ့UNOCHA အကြီးအကဲရဲ့ရခိုင်ခီးစဉ်သတင်းကိုမင်းမြတ်ရဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲမုံတိုင်းတန်တဲ့ရခိုင်မှာရေလွှမ်းမှုမှုဒဏ်ခံရလို့လေအေကတောင်းနေချီပြီးတော့ပျက်စီးဆုံးရှုံးရတဲ့အကြောင်းကိုတင်ပြပေးကြပါမယ်စိုက်ကလုန်းမိုခာမုံတိုင်းတန်ကိုအကြီးအကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာဒီလအစောပိုင်းတုန်းကလည်းရေလွှမ်းမှု
တ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းပြောပြပေးပါမယ်
။မောခါမွန်တိုင်းတံကြောင်ထိခိုက်ပျက်စီးမှုများခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံတွေဟာလုံခြုံတဲ့မောခါအောက်ကိုရောက်ဖို့ကြိုးစားနေရတဲ့အချိန်မှာပဲဒီလာစမ်းပိုင်းကမိုးဆက်မပြတ်ရွာပြီးရေကြီးရေလျှံတာတွေနဲ့ထပ်မံကြုံကြရပြန်ပါတယ်။ရှိပေးတံခံနေရတဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြဘူးတီတောင်ပုံနာကျွန်းစတဲ့မြို့နယ်တွေမှာစပားဆိုင်လေက9000ကျော်လောက်ပျက်စီးသွားသလိုကျွဲနွားတိရစ္ဆာန်အမြောက်များသေဆုံးခဲ့တယ်လို့ရခိုင်တပ်မတော် AA ဖွဲ့ရဲ့ August 14ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စပားဆိုင်လေကအများဆုံးပျက်စီးသွားတဲ့ကြောက်တော်မြို့နယ်ကလယ်သမားဦးမောင်ချန်တာကတော့တစ်နှစ်သေးသဘာဝဘေးအန္တရာယ်နှစ်ကြိမ်ရင်ဆိုင်လိုက်ရတာကြောင့်လေသမားတွေစပားပြန်ဆိုင်ဖို့အတော်အခက်ကြုံနေရတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ညမှာတော့ဟိုဟာတောင်သူတွေတော့တကယ်တော့လေကြီးကြီးပြီးတော့အဲစပားခေါင်းနဲ့ကြားတော့အမြင်ပါပဲ။ဒါပေမဲ့ကျွန်တော်မှလေဒီကတစီကျော်လောက်တော့ကျွန်တော်မှလေဆုံးရှုံးတာပေါ့။နောက်ကျန်တဲ့လူတွေလည်းအကုန်လုံးဒီနိုင်ပြီးတော့စပားတွေကအကုန်လုံးဟိုပြိုသွားပြီလေ။ပြိုသွားလို့ချင်းအေကာဆိုရင်တော့ခမန့်ခေအေကာတော့လူတွေဆိုတော့အေကာ300ကျော်လောက်တော့ထင်တယ်။300-400လောက်တော့ထင်တယ်။အချိန်မင်းတော့မကြတော့ဘူးလေအခုပြောသလိုပေါ့မော်မူခနန်းလေးကမုန်တိုင်းနှောင်းလေးနောက်ကျတော့တယ်ဒါပေမဲ့အခုနောက်ကျပြီးတော့ထွင်တဲ့ဟာကိုလေယူနိုက်ပြီးတော့အကုန်လုံးပြည့်စည်သွားတယ်ဆိုလေဒေသမတွေကတော့ဟိုမနိုင်ကားလို့အရင်ကားလို့တော့ထင်တော့မထင်ဘူးလေမထင်ပေမဲ့လည်းဒီတိုင်းဆိုင်ရတော့ဘလို့ဖြစ်မှလဲဆိုပြီးတော့လေသမတွေကမချိတာကိုချိတာရုံချပြီးတော့ကျိုးစောပြီးတော့လေသမတွေကတော့အခုတော့ပြည့်နေတာပေါ့အမျိုးစပါးတွေကိုလေနင်းနေခါရင်လင်းခါမျိုးစပါးတွေကိုလိုက်ကြည့်တော့ချပြီးတော့
လက်ရှိမှာ မိုးသဘာစိုက်ပျိုးဖို့နောက်ကျနေပြီဖြစ်ပေမဲ့လည်းလယ်သမားတွေအနေနဲ့ရသလောက်ရှားချမ်းစိုက်ပျိုးနေရတယ်လို့စစ်ကောင်စီဘက်ကလည်းလယ်ထွန်းဆက်တချို့ထောက်ပံ့တာတော့ရှိတယ်လို့လယ်သမားဦးမောင်ချန္တာကပြောပါတယ်။လက်ရှိပေါ့စေးရလယ်သမားတွေအနေနဲ့လယ်တေကထွန်းရက်စိုက်ပျိုးမယ်ဆိုရင်ကြက်ငွေ2,000,000,000အထိကုန်ကြမှာဖြစ်ပေမဲ့အချိန်မီမစိုက်ပျိုးနိုင်တဲ့အတွက်အမျက်ဆုံးမရှိနိုင်ဘူးလို့လည်းလယ်သမားတွေကပြောပါတယ်။မောခာလွန်ရေကြီးရေရှမ်းမှုတွေထပ်မံရင်ဆိုင်လဲရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေရေးအခက်ကြုံနေရပြီးဆေးဝါးနဲ့အခြေခံစားသောက်ကုန်တွေအရေးပေါ်လိုအပ်နေတယ်လို့လည်းရခိုင်တပ်မတော်အေအဖွဲ့ကလည်းထုတ်ပြန်ထားပြီးအကူအညီတွေပေးကြဖို့တိုက်တွန်းထားပါတယ်။ရှိပေးကြောင်နေရင်တွေပျက်စီးသွားတဲ့မြောက်ဦးမြို့နယ်ကမြတ်တန်ဆောင်စစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းလက်ရှိအချိန်အထိနေထိုင်ဖို့ခက်ခဲနေစေပဲလို့စခန်းတာဝန်ခံမြတ်တန်ဆောင်ဆရာတော်ကမိန့်ပါတယ်
။မောခမုန်တိုင်းလေးတစ်ချိန်တုံထားတယ်။အဲ့ဒီကစခန်းမှာရှိတဲ့အိမ်အားလုံးမိဘလောက်ကပြိုလဲသွားတယ်ဆိုတော့အဲ့ဒါကိုဘသူကမှဘယ်ဖွဲ့စည်းကမှဘာမှကိုအကူအညီမပေးဘူး။ဘသူစီကမှဘာမှအကူအညီမရခဲ့ဘူး။ဆိုတော့သူတို့ကကိုအောက်ကိုကူပြီးတော့ပြန်ပြီးတော့တင်ဆောက်ခေကြတယ်။တင်ဆောက်လို့ဆိုတော့ဗျာစစ်ချက်ပဲပါ။ခုန်ပြတဲ့လူတွေမဟုတ်တဲ့ခါကျတော့သူတို့ကရှိကြလေးတွေရောက်တာရောက်ပုတ်တာပေါ့။အဲ့လိုမျိုးနဲ့ပြန်ပြီးတော့တင်ဆောက်ခေကြတယ်။အဲ့မှာခုတခါရေထဲလို့ကြီးပြီးတော့အိမ်တွေထက်ပြက်တယ်ဆိုတော့ဟိုနေစရာနဲ့ဒီအမှုကခက်ခဲရှိတာပေါ့အဓိကအဆင်းကတော့
လက်တလုံးစာဝတ်နေနေကျမကြီးအခက်ခဲတွေကြုံနေရတဲ့ဒေသခံတွေနဲ့ရေဘေးဒုက္ခသည်တွေကိုရခိုင်လက်နက်ကိုင်ဖွဲ့အေအေကစေဝါကုသတာတွေနဲ့စာနယ်အခါထောက်ပံ့တာတွေလုပ်ပေးနေတာပါစစ်ကောင်စီဘက်ကလည်းရေဘေးတင့်တချို့နေရာတွေမှာစာနယ်အခါထောက်ပံ့တာတွေလုပ်ဆောင်နေတယ်လို့ရခိုင်ပြည်နယ်ကောင်စီကပြောဆိုထားပါတယ်ခင်ဗျ
ကိုဝင်းမင်းပါရှင်ဆက်ပြီးတော့ကချင်ဘက်ကစီးရီးအခြေအနေကိုတင်ပြပေးကြပါရစေ။ကချင်ပြည်နယ်ရွှေကူမြို့နယ်အထက်ပိုင်းဇင်းဘုံကျေးရွာမှာစစ်ကောင်စီစစ်ကြောင်းနဲ့တစ်ဖက်မှာတော့ကချင်လူမျိုးရေးတပ် KIA နဲ့ PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါရစေ။ရွှေကူကနေဗမော်ဘက်ကိုစံတက်သွားတဲ့စစ်ကောင်စီထောက်ပို့တင်မော်တွေကို KIA နဲ့ PDF ပူးပေါင်းတပ်တွေပူးပေါင်းပြီးတော့ဗုဒ္ဓဖူးနေကပြစ်ခတ်တိုက်ခိုက်ခဲ့ပါရစေ။နောက်ရွှေကူမြို့ရဲစခန်းကိုလည်း drone နဲ့ဘုံကျဲပြီးတော့တိုက်ခိုက်ခဲ့ပါရစေ။ဒီအပိုင်းတိုက်ပွဲတွေပြင်းထန်လာတဲ့ရွှေကူဘက်ကစီးရီးအခြေအနေကိုခင်မောင်စိုးမင်းတင်ပြပေးထားပါဗျ
။ကချင်ပြည်နယ်ရွှေကူမြို့မှာစိုက်ကပ်ရနာထားတဲ့စစ်ကောင်စီရဲ့ထောက်ပို့စစ်သည်မော်တွေဟာဒီလဩဂုတ်လ16ရက်နေ့ကဗမော်မြို့ကိုစတင်ထွက်ခွာလာခဲ့ပြီးတဲ့နောက်ရွှေကူမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ရွှေကူမြို့နယ်အထက်ပိုင်းကဇင်ဘုံကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားမနေ့ညနေကနေဒီကနေ့မနေ့အထိတိုက်ပွဲပြင်းထန်နေကြောင်းဒေသခံတဦးက VOE ကိုပြောပါတယ်
။ဒီကနေ့ဒီနေ့မှာငါတို့ကြော်သွားတဲ့အောင်ကြီးလူကြီးကနားလေးကဘေးမှုကြေးရမှာလေဒီကနေ့တိုက်ပွဲဖြစ်တယ်။ခုနကဖြစ်နေတယ်ကျွန်တော်ကြားတယ်ဒီလိုကြော်လည်းကျွန်တော်မြင်ရှုတယ်လို့ကြားတယ်ဗောလေ
။ဗမော်မျိုးဘက်ကိုစံတက်လာတဲ့စစ်သည်မော်တွေကိုလုံခြုံရေးပေးဖို့အတွက်အင်အားတရာခန့်ရှိတဲ့စစ်ကောင်စီတပ်တွေဟာစင်ဘုံရွာကိုဒီလ17ရက်နေ့ကလေးကရောက်ရှိခဲ့တာဖြစ်ပြီး16ရက်နေ့ညနေပိုင်းမှာတိုက်ပွဲစတင်ဖြစ်ပွားတာဖြစ်ကြောင်းနဲ့တိုက်ပွဲအတွင်စစ်ကောင်စီဘက်က6ဦးကြာဆုံးပြီးဒီကနေ့မနေ့အစောပိုင်းမှာစင်ဘုံရွာကိုမိရှို့ခဲ့တာဖြစ်ကြောင်းကချင်သတင်းဌာန KNG ကဖော်ပြပါတယ်ဒီလ16ရက်နေ့မနေ့ပိုင်းရွှေကူမြို့ကထွက်ခွာလာတဲ့စစ်ကောင်စီထောက်ပို့တင်မောတွေကိုဒုတိယမြစ်ချင်းမှာတရခွန်မမရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တာကြောင့်စစ်သည်မော်နှစ်စီထိမှန်ခဲ့ကြောင်းမြို့လ PDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်သည်မော်ကိုစီဟာဗမော်မြို့နယ်စင်ခန်းရွာကို16ရက်နေ့ညနေပိုင်းမှာရောက်ရှိလာပြီး KIA PDF ပူးပေါင်းတပ်တွေကညပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ကလောလောဆယ်မှာတော့စင်ခန်းရွာမှာပဲရန်နာထားတယ်လို့ရွှေကူဒေသခံတဦးကပြောပါတယ်ဒါအပြင်ရွှေကူမြို့ရဲစခန်းကိုလည်းဒေသခံ PDF တွေကဒရုန်းနဲ့3ချိန်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ချင်းကြီးရဲ့ခန်းကတော့တရားစစ်ဆေးရနေပေါ့လေ။ကျွန်တော်တို့ခပ်ပန်းတိတ်ကြရင်မဟုတ်နဲ့မလုံးချရတော့မနှစ်ပိုင်းတစ်ချိန်။အဲနေ့လည်းဆက်ကနာယူပါဝင်ရင်စလိုက်တော်လေးနဲ့တစ်ချိန်ပါနော်။ဒီကစလိုက်တော့ကိုယ်လိုက်တော့ဘာမှမလုံးချအောင်လေ။ဒီရနေတာပေါ့နော်။အဲ့ဒါပဲဝင်ကြည့်အရင်တော့ပွားလို့တော့ကြာ
။ဒီဘုံကျဲတိုက်ခိုက်မှုမှာရဲဝင်တန်း3ဦးနဲ့ရဲမျိုးနယ်မှုရဲ့ဇနီးထိကြိုက်ဒဏ်ရာရရှိခဲ့ကြောင်းပြောပေမဲ့ပြီးခြားအတည်ပြုချက်တော့မရပါဘူးကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးကတော့ရွှေကူကနေဗမော်ကိုစံတက်လာတဲ့စစ်သည်မော်တွေကို KIA PDF ပူးပေါင်းတပ်ဖွဲ့တွေကအ ਨੇ ဆုံးနေရာ3နေရာလောက်မှာတိုက်ခိုက်ခဲ့တာရှိကြောင်း VOA ကိုအတည်ပြုပြောပါတယ်
။ရွှေကိုမှာရပ်ထားတဲ့စစ်တင်းဘော်တွေကတော့မနေ့ကမနေ့ပေါ့နော်ဒီပမော်ဘက်မှာဆံပစ်လာတဲ့ဒရင်းတွေရှားပါတယ်။အစစ်တင်းဘော်တွေကိုအခေရတို့ PDF ကပေါင်းစုတွေပေါ့တုံးနေနေရာမှာခုခံဒီမှာလေလေကြီးလေလေကြီးတွေနဲ့ပြစ်တဲ့တည်နေတော့ကျွန်တော်တို့ရရှိထားပါတယ်။ဒါမဲ့တင်ပေါ်ရဲ့အခြေအနေဒီကတော့တိကျတော့ကျွန်တော်တို့ကမကြားရသေးပါဘူး
။စစ်သည်မော်တွေဟာစင်ခန်းရွာမှာပဲရန်နာထားကြောင်းလည်းပြောပါတယ်။စစ်ကောင်စီတပ်ရဲ့ထောက်ပို့စစ်သည်မော်တွေဟာဇူလိုင်လ28ရက်နေ့ကမန္တလေးကနေစတင်ထွက်ခွာလာခဲ့ပြီးဒီလဩဂုတ်လ9ရက်နေ့မှာရွှေကူမြို့ကိုစိုက်ကတ်ခဲ့ပါတယ်။ရွှေကူမြို့မှာ10ရက်နေ့ပါရန်နာခဲ့ပြီးတဲ့နောက်ဒီလဩဂုတ်လ16ရက်နေ့မှာဗမော်ဘက်ကိုပြန်လည်ထွက်ခွာသွားတာဖြစ်ပါတယ်။ဒီစစ်သည်မော်တွေဟာလက်ရှိစည်ရေးတင်းမာနေတဲ့ KIO ဌာနချုပ်လိုင်စာဘက်ကိုစစ်ကူပို့တဲ့ထောက်ပံ့ရေးသင်္ဘောတွေဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ရွှေကူဘက်ကအခြေအနေကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယင်နီဘက်ကစီးရဲအခြေအနေကိုလည်းတင်ပြပေးကြပါရစေ။ကယားကယင်နီပြည်နယ်ဖရူဇိုမြို့နယ်ရဲ့အနောက်ချမ်းမှာတော့သတင်းတစ်ပတ်အတွင်းမှာပဲစစ်ပြေးဒုက္ခသည်4000လောက်တိုးလာတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါရစေ။ဒီလိုမျိုးကယင်နီဒေသစီးရဲပြိပခါတွေကြောင့်စစ်ပြေးဒုက္ခသည်တွေရဲ့အရေးအတွက်တင်းတခြားတိုးလာပြီးတော့စားနပ်ရိက္ခာမလုံလောက်လို့လူတိုင်းကိုမကူညီနိုင်တဲ့အခြေအနေကိုရောက်နေတယ်လို့ကယင်နီလူခွင့်ရေးအဖွဲ့ကပြောပါရစေ။အိမ်မှာပြောပြပေးပါမယ်ရှင်
။ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်ကြားလမ်းမကြီးတစ်လျှောက်မှာဒီလာစမ်းပိုင်းကစလို့ကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဆဲရကြတိုက်ပွဲပြင်းထန်ခဲ့ပြီးအခုချိန်ထိနှစ်ဖက်စီရဲအခြေအနေတင်းမာနေစေဖြစ်ပါရယ်။အရင်ကဖရူဆိုမြို့နယ်အနောက်ချမ်းမှာပြည်ရင်းစစ်ပြေးဒုက္ခသည်6000လောက်ရှိရာကနေအခုနောက်ဆုံးတိုက်ပွဲတွေကြောင့်တရင်းတပတ်အတွင်းမှာကိုပဲလူဦးရေ4000နီးပါးထပ်တိုးလာတာလို့ဖရူဆိုစစ်ဆောင်ကူညီရေးဆောင်ရွက်ပေးနေသူတူကဗီဒီယိုကိုပြောပါတယ်
ဒီကျတဲ့ကျွန်တော်ကစစ်စာဒီမိုဆိုဖြစ်စစ်ကချန်တန်းလာတဲ့စစ်စာထပ်ပါချပါရမကတော့ကိုထားလာရှိရမယ်တင်ကိုထားကတာနေပါလားရှိတယ
်လက်တလုံးတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတဲ့ဥယျာဉ်တနေ့တခြားတိုးလာနေပြီးစားနပ်ရိက္ခာအကျပ်တဲပိုဆိုးလာနေပါတယ်ဒုက္ခသည်အများစုကနေထိုင်စားသောက်ရေးအတွက်အလူရှင်တွေကိုပဲအားထားနေရတာဖြစ်ပြီးတော့လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်ဖြစ်လာတယ်လို့စစ်ဆောင်တွေကကူညီပေးနေသူကပြောပါတယ်
ဒီမှာကလာပါစတဲ့ရက်ကျရာဆိုစီဆောင်နေရမှာတော်လို့များတဲ့နေရာတွေများရှိတယ်။ဆန္ဒရိက္ခာကအခုဆိုအလူရှင်အမဲလာတော့ခါရပါလေ။ဒါမျိုးကရကြတော့ဆိုစီဆောင်ကျတော့ဒီမှာရိုရရှင်မျိုးတွေမှာပေါ့။လာပြီးမှဆောက်ရရပါလေ။လောက်ဆာရူရှေချိုကြောင့်မျိုးတွေပါရင်ရှိတော့ဒါကအလူရှင်ဆောက်မျိုးမှာစားနေရတဲ့အရာများတယ်
ဒေသခံစစ်ဘေးဒုက္ခတဲ့အများစုဟာနီးစပ်ရာဆွေမျိုးအိမ်နဲ့ဘေးကင်းတဲ့ဒေါ်ရီတောင်းနေကြမှာခိုလုံနေကြရတာပါ။လက်တလောစစ်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးနဲ့တွာလာရေးလမ်းကြောင်းခက်ခဲမှုတွေရှိနေပြီးတော့ဒုက္ခသည်တွေစီအကူအညီတွေရောက်ဖို့ခက်ခဲနေတယ်လို့ကယင်နီလူခွေရေးအဖွဲ့တီထောင်သူကိုပညာကလည်း VOA ကိုပြောပါတယ်
အကြီးပေါ်လို့နဖို့တွဲလမ်းပောင်းလမ်းပိုင်းဆိုင်ရာခက်ခဲတွေလောချွေးဆိုင်ရာခက်ခဲတွေကြောင့်ပူတော်မှာဟိုခက်ခဲလေးရှိပါတယ်တော့တချို့ကအရန်ဝေးလာခေါင်ကြတဲ့ဟိုအရက်မှာရောက်နေတဲ့တော့ကြောင့်မို့ကျွန်တော်တွားရောက်ကူညီရတာရည်ရွယ်ခါလေးတဲဟိုတက်ဆာနာအရန်ကိုခက်ခဲတာရှိလို့ပေါ့နော်
တနေ့တခြားများပြလာနေတဲ့စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေပို့ပြီးလိုအပ်နေတဲ့တစ်ချိန်တည်းမှာပဲအလူရှင်တွေနှဲပါလာတာနဲ့တွာလာရေးခက်ခဲတာတွေကြောင့်လိုအပ်သူတိုင်းကိုမကူညီနိုင်တဲ့အခြေအနေရောက်နေတယ်လို့လည်းကိုပညာကပြောပါရယ်။ဒါကြောင့်အလိုအဆုံးသူတွေကိုစရင်ကောက်ယူပြီးဦးစားပေးကူညီပေးနေတဲ့အကြောင်းကိုပညာကပြောပြပါရယ်။
တန်းနိုင်စို့ emergency ရလို့အဲ့မီတာစုဘယ်လောက်ရှိလဲဆိုတာပြမေးရတယ်။အပေါ်မှာတလားနလားတူတူတတ်ခါနေလို့မေးစားစုဝင်တွေကိုကျွန်တော်ပေးတာဟာကိုကျွန်တော်ရော့လိုက်ပြီးတော့မှလောဘအောင်မဖြစ်မနေပေးရမယ့်အုပ်စုဝင်တွေကိုကျွန်တော်ကဟို list တွေပြန်ထုတ်ကြတယ် class ABC ပုံစံမျိုးပေါ့နော်ပြန်တန်ခွဲပြီးတော့မှရေပေါ်လို့အဲ့လူတွေကိုပို့ပတ်ပို့တာတယ်ရှိတယ်နောက်ပြီးတော့မှခဏပြန်လောဘကိုတည်ကြည်ကြိုးတွေကလေးတွေများလဲမီတာစုတွေပို့ဦးစားပေးတာတွေပို့ပို့လောက်လာရတော့ပေါ့နော်အဲ့တော့စခန်းမှာရှိတဲ့လူတွေထောင်ကိုတထောင်အားလုံးကျွန်တော်ပေးနိုင်တဲ့เนี่ยไม่ใช่หรอกเนาะเอออะลูมิปုံสารเนี่ยจนตัวนี่เนาะจิละเนาะลัวชาเนี่ยร่างชื่อเนี่ยคุณน่ะตัวละสนานยึกขาแค่ๆป่ะเนาะเป็นเนี่ยมาผิดแล้วสรแล้วจนรู้ปีเนี่ยตะปีเนาะอะตันตามาผิดไปแต่ใครเล่นใจอลูชินเนี่ยยอดละสรจนรู้สินปีเนี่ยอลูชินไม่ยอดละสรจนรู้อสินบิ้วปုံสารမျိုးป่ะเนาะ
စေရေးပဋိပက္ခတွေကြောင့်ကရင်နီဒေသတစ်ခွင်မှာစစ်ပြေးဒုက္ခတဲ့နှစ်သိန်းခွဲထက်မနည်းစစ်ဘေးတိတ်ဆောင်နေကြရပြီးအစားအသောက်နဲ့ဆေးဝါးစတဲ့အကူအညီတွေအလိုအမင်းလိုအပ်နေကြတဲ့အကြောင်းကရင်နီပြည်နယ်အတိုင်းအမခံကောင်စီ KSCC ဥက္ကဋ္ဌဥအောင်စံမြင့်ကမကြသေးခင်ကဗီဒီယိုကိုပြောဆိုထားပါတယ်ရှင်
။ဒါကတော့ကရင်နီဘက်ကအစ်ပြေးဒုက္ခသည်တွေရဲ့အခြေမှာအခြေအနေတွေကိုအလိမ္မာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင်းပေးမယ်။နိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင
်မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American အတန်ရဲ့ကြာသပတေးနေ့ညထုတ်လင်းချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်ကျမတို့ရဲ့ Radio ထုတ်လင်းချက်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ပါတယ်ည10နာရီခန့်ထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885နဲ့စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးကြပါတယ်ဒီသတင်းပတ်မှာတော့သုံးညီနောင်မဟာမိတ်နဲ့ຫນွေဦးတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသပ်ထားပါတယ်။ဦးသိန်းစိန်ဆိုရခင်မှာငင်းညာရေးဆွေးနွေးပွဲတက်ခွင့်မရတဲ့ TNLA တအောင်ပလောင် AA ရခိုင်တက်တော်နဲ့ MNDAA ကိုကန်တက်ဖွဲ့တွေဟာစစ်ကောင်စီကိုအနေရပေးနိုင်တဲ့အင်အားစုတွေဖြစ်လာကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
နာလင်းစစ်ကောင်စီကိုအပြင်းထန်ရှုံချပြီးຫນွေဦးတော်လှန်ရေးဆင်နွှဲနေကြတဲ့အင်အားစုတွေနဲ့လက်တွဲပဲလို့သုံးညီနောင်မဟာမိတ်ဖြစ်တဲ့ကိုကန်တပ်တအန်းတပ်နဲ့AA ရခိုင်တပ်တို့က2021ခုနှစ်မတ်လ30ရက်နေ့ကတည်းကကြေညာထားပါတယ်။သုံးညီနောင်အဖွဲ့နဲ့ဒေသခံ PDF တွေကို KAA ကချင်တပ်ကကူညီနေပါတယ်။မြောက်ပိုင်းမဟာမိတ်ဖြစ်တဲ့ဝတ္တမိုင်းလာနဲ့ရှမ်းပြည်တိုးရေးတပ်ကတော့စစ်ကောင်စီနဲ့တိုက်ပွဲမဖြစ်သေးပါဘူး။လွန်ခဲ့တဲ့ဇွန်လကပဲဒီသုံးဖွဲ့ကိုနေပြည်တော်ကိုခေါ်ယူပြီးငြင်းရရင်ဆွေးနွေးပွဲလုပ်ဖို့စစ်ကောင်စီကတိခောက်ကြည့်ပါတယ်။ဒါကြောင့်ဝတ်ပြည်နယ်ပန်ခန်းခေါ်ပန်ဆန်းမြို့မှာ2019ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီ FPNCC အဖွဲ့ဝင်9ဖွဲ့တည်းမှာကချင်နဲ့လုံးညီနောင်အဖွဲ့ဟာစစ်ကောင်စီနဲ့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးကျန်သုံးဖွဲ့ကတော့စစ်ကောင်စီကပိတ်ရင်ပိတ်တယ်လို့နေပြည်တော်ကိုသွားရောက်လို့ရှိပါတယ်။လုံးညီနောင်မဟာမိတ်ဖြစ်တဲ့ AA ရခိုင်ကိုကနဲ့တန်အန်းအဖွဲ့တွေဟာအရင်ကကျင်းပခဲ့တဲ့အပြစ်ရဆွေးနွေးပွဲတွေကိုတက်ခွင့်မရခဲ့ပါဘူး
။သူတို့အရင်ရှိခဲ့တဲ့ရခိုင်လူမျိုးရေးတပ်ပလောင်လူမျိုးရေးတပ်နဲ့ကိုကန်တပ်ဖွဲ့တွေကတော့စစ်တပ်နဲ့အပြည့်ရသဘောတူညီချက်ထုတ်ခဲ့ပါတယ်။နေကြောက်တက်လို့ဖို့ငင်းဆန်ခဲ့တဲ့ကိုကန်တက်ကို2009မှာစစ်တပ်ကတိုက်ထုတ်ပါတယ်။2015မှာပြန်ဝင်ဖို့ကြိုးပမ်းပြီးအခုထိတိုက်ပွဲဖြစ်နေပါတယ်။ဒီတော့အတွင်းအသစ်ဖွဲ့စည်းလိုက်တဲ့ AA ရခိုင်နဲ့တန်းပလောင်တက်တွေစစ်ရင်အားတောင့်တင်းလာတာကြောင့်အပြည့်ရဖို့စစ်တပ်ကကန့်လန့်လာပါတယ်။ဒါပေမဲ့ရခိုင်နဲ့တန်းကတော့လက်မခံတော့ပါဘူး။ဒါကြောင့်တန်းကိုကန်ရခိုင်သုံးညီနောင်တပ်ဖွဲ့ဟာ2019မှာပြင်ဦးလွင်စစ်တပ်ကတူကို100မမရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ပြခဲ့ပါတယ်။အပြစ်ရဲ့သဘောတူညီချက်မလုပ်သူဟာစစ်ကောင်စီတပ်ကိုလွတ်လပ်စွာတိုက်ခိုက်နိုင်ကြပါတယ်။သုံးညီနောင်မဟာမိတ်တပ်ဖွဲ့ဟာဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်လာတဲ့အခါစစ်အင်အားပိုကောင်းလာပါတယ
်။1963မှာပလောင်အမျိုးသားတပ်ဦးတီထောင်နာမှုပလောင်တော်လှန်ရေးသက်တမ်းအနည်း60ရှိပြီလို့ပြောနိုင်ပါတယ်1986မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်အဖြစ်အမည်ပြောင်းပါတယ်1988အရေးတော်ပုံနောက်ပိုင်းအခြေအနေပြောင်းလာလို့1990မှာနဝတစီအစိုးရနဲ့အပြစ်အခတ်ရပ်ဆဲတဲ့အခါမှာရှမ်းမြောက်ပိုင်းအထုဒေသ9ဖြစ်လာပါတယ်အင်အား1400ကျော်ရှိပါတယ်စီအစိုးရဖိအားပေးမှုကြောင့်ပလောင်အင်အား300ကျော်လက်နက်အပ်ပြီးတန်အားအမျိုးသားပါတီအနေနဲ့2010မှာရွေးကောက်ပွဲဝင်ပါလေဒါပေမဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုမတ်တတမှာပါဝင်ခဲ့တာကြောင့် တော်လှန်ရေးမီးပွားဆက်လက်တောက်လောင်နိုင်ခဲ့ပါတယ
်။တကြောပြန်တအောင်ပလောင်လက်နက်ကင်တော်လှန်ရေးအတွက်ပထမဦးဆုံးသောစစ်တပ်နှန်းကို KIA တပ်မဟာ3ရဲ့ဗမော်ဒေသဝါရဘွန်စခန်းမှာ2011အောက်တိုဘာမှာဖွင့်လှစ်ခဲ့ပါတယ်။တအောင်လူငယ်50လောက်က KIA တပ်ဆင်ပေးတဲ့လက်နက်တွေနဲ့တော်လှန်ရေးကိုစတင်ခဲ့ပါတယ်။အခုဆိုရင်တအောင်တပ်မှာတပ်မဟာ9ခုတိုင်ရင်38ရင်းအင်းအား8000ကျော်မကရှိပါတယ်တော်လိုင်းရင်အတက်ကြနဲ့အကွေအောက်အနည်း60ကျော်ဖြတ်တန်းခဲ့ရတဲ့တအောင်တက်ဟာကချင်ကိုးကန့်ရခိုင်တက်နဲ့ပူပေါင်းပြီးမဟာမိတ်လေးဘွဲ့အနေနဲ့တိုက်ပွဲဝင်နေပါတယ်ဒါကြောင့်2012ကနေ2022ခုနှစ်အထိ10နှစ်တာကာလအတွင်းတအောင်တက်ဟာစစ်ကောင်စီတက်နဲ့တိုက်ပွဲကြီးငယ်ပေါင်း1500ခန့်ဖြစ်ပွားခဲ့ကြောင်းသိရပါတယ်မန္တလေး PDF ကိုစစ်တင်နန်းပေးကထိထိရရကူညီပြီးNUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားတဲ့အဖွဲ့ဖြစ်ပါတယ
်။ကိုကန့်တပ်ဖွဲ့ကတော့အစိုးရတပ်ရဲ့ထိုးနှံမှုကြောင့်ကိုကန့်ဒေသမှာစုခွာပြီး2015မှာမှကိုကန့်ဒေသကိုပြန်လည်ဝင်ရောက်နိုင်ပါတယ်။တပ်မဟာ၄ခုရှိတဲ့ကိုကန့်တပ်ဟာကရင်ပြည်အင်အားစုကိုစီရေးလေ့ကျင့်ပြီးလက်နက်တပ်ဆင်ပေးပါလေ။ပြည်မအင်အားစုတွေဖြစ်တဲ့လာရှို PDF BPLA မြန်မာပြည်သူ့လူမျိုးရေးတပ်နဲ့ဘာကပါအနယ်ဝင် PLA ကိုလည်းကိုကန်တက်ကလက်ကျင်ပြီးလက်နဲ့တက်ဆင်ပေးပါတယ်ဒီနေ့ထဲမှာပလဲမျိုးနေကဘုံတကားအဖွဲ့နဲ့မိတီတာ PDF ကိုလည်းကူညီတယ်လို့မိုးဆက်ငင်းရန်ကစော်ရလ22ရက်နေ့ထုတ်အေဝဒီမှာပေါ်ပြပါတယ်အေးရခိုင်တက်ဟာရှင်တန်ကြီးထွားနေတဲ့လက်တက်ကင်အဖွဲ့ဖြစ်ပြီးစစ်ဒေသချက်ခုနဲ့ရှင်းအင်အား3000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ရခိုင်စစ်တီ9000ကိုကချင်းပြည်နယ်ကရင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကိုလည်းဆေးလွတ်ထားပါတယ်။သုံးညတောင်မဟာမိတ်ဟာစစ်စင်ရေးမလုပ်သေးပေနဲ့ရှင်းအားနဲ့ချုပ်ကင်ထားတဲ့နေမြေတိုးချဲ့ရေးကိုအဓိကအာရုံစိုက်နေပါတယ်။သုံးညတောင်အဖွဲ့နဲ့ကချင်းတပ်တွေစစ်စင်ရေးလှုပ်လာမှဆိုရင်တဲ့အတွက်ဝမိုင်းလန်းနဲ့ရှမ်းပြည်တိုးတက်ရေးတပ်ကကိုယ်စားလှယ်တွေကိုနေပြည်တော်ကိုခေါ်ယူဆွေးနွေးနေတာဖြစ်ပေါ်ရပါတယ်ခင်ဗျာ။
တုံညီနောင်မဟာမိတ်တပ်တွေဖြစ်တဲ့ TNLA တအောင်ပလောင် AA ရခိုင်တပ်တော် MNDA ကိုးကန့်တပ်တွေနဲ့ຫນွေဦးတော်လိုင်းရေးအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုအခုလိုကြာသပတေးနေ့ညနဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်တိုင်းရင်ဒေသသတင်းလွှာမတိုင်ခင်မှာတော့အခုဆက်ပြီးအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်အတွက်ကျမ်းမာရေးခန္ဓာမှာတော့အများနဲ့စုဖြစ်တဲ့စိတ်ဖြည့်ဆည်းမှုအကြောင်းရင်းကိုပြောပြပေးထားပါတယ်။လူမှုအတိုင်းဝိုင်းထဲမှာအများနဲ့စုဖြစ်ရတဲ့စိတ်ဖြည့်ဆည်းမှုကမြန်မာနိုင်ငံမှာအကြောင်းရင်းမျိုးစုံအောက်မှာဇက်တိုက်ရေရှည်ဖြစ်လာနေတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဘလို့အကြောင်းရင်းတွေကြောင့်အခုလိုမျိုးအများနဲ့စုဖြစ်ရတဲ့စိတ်ဖြည့်ဆည်းမှုဖြစ်ရပြီးတော့ဘလို့ပုံစံဖြစ်လာတဲ့ဆိုရင်အန္တရာယ်ပိုကြီးပါသလဲဆိုတာကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာသက်ထေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်
โอเคทุกๆเสียวันจีดอกเตอร์ตะเทพเค้าเนี่ยเราတို့မြန်မာနိုင်ငံတဲ့လက်ရှိဒီစိတ်ဖြည့်ဆည်းမှုပုံများလာတာအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာရေးတူချင်းဒီ individual stress ဖြစ်စေတဲ့အခက်အခဲကြီးတွေနဲ့တခြားအခက်အခဲငယ်တွေကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာရေး community stress ဆိုခေါ်တဲ့အများနဲ့စုဖြစ်စေတဲ့စိတ်ဖြည့်ဆည်းမှုကိုအဓိကဖြစ်စေတဲ့အကြောင်းရင်းတွေကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရေး
ကျွန်တော်အထူးသဖြင့်ပေါ့ကျွန်တော်တို့ဗမာနိုင်ငံကိုပဲကျွန်တော်ပြောခြင်းတယ်ဗျာဗမာနိုင်ငံမှာဒီ society in distress ပါကျွန်တော်တို့ society က stress ရတယ် society ကျွန်တော်တို့ရဲ့လူဖွဲ့စည်းမှာဒီဗမာပြည်မှာအထူးသဖြင့်ကတော့ကျွန်တော်ပြည်သူပြည်သားတွေစိတ်ဖြည့်ဆည်းမှုကျုံနေရတယ်ဒီစိတ်ဖြည့်ဆည်းမှုဟာတစ်ရက်လည်းမဟုတ်ဘူးတစ်လလည်းမဟုတ်ဘူးတစ်နှစ်လည်းမဟုတ်ဘူးအခု3နှစ်3မို့တကယ်ကကျော့သွားပြီဘာလို့လဲဆိုတော့ကျွန်တော်ကကိုဗစ်ကစလိုက်ခြင်းတယ်ကိုဗစ်ကအနာမသိမိကလေးကစလိုက်တာဆိုတော့ကျွန်တော်က3နှစ်ရှိပြီလို့မမပြည်သူပြည်သားတွေရဲ့ခံစားရတဲ့ဟာစလိုက်ခြင်းတယ်အဲ့ကြတော့နံပါတ်1 COVID-19 ဘေးကြီးရာအနာသိမ့်ပြီးလိုက်တော့ကျွန်တော်တို့မြင်တဲ့အတိုင်းပဲပိုဆိုးသွားတယ
်ဟုတ်ကဲ့ဆရာတပူပေါ်နှစ်ပူဆင့်ပေါ်နော်ပိုတော်ကြီးမတဲ့အပူထက်ဆင့်သွားတဲ့သဘောပေါ်ဆရာနော
်ဟုတ်တယ်ဆရာဆိုတော့လူတွေကအဲ့အချိန်မှာအကက်ကပ်ဘေးကြီးပဲ ရန်ကုန်မန္တလေးအထူးသဖြင့်အဲ့လိုလူတွေများတဲ့နေရာမှာတအားကိုဖြစ်လိုက်တဲ့အခါကျတော့လူတွေကဒုက္ခတွေအကြီးအကျယ်ရောက်ပြီးတော့ဆရာဝန်ကလည်းရှားဆရာမကလည်းရှားဘယ်သွားစေကူအမှန်လည်းမသိဆေးကလည်းမရှိနောက်ပြီးတော့မှအောက်ဆီဂျင်ပြတ်တာကိုဗစ်ကအောက်ဆီဂျင်တအားကျတာလေအမှန်လေအောက်ဆီဂျင်ကဆေးပဲအောက်ဆီဂျင်ဘူးတွေလည်းပြတ်ပြီးတော့မှလူတွေအများကြီးဆုံးပါရတယ်ဗျာအိမ်တော်စုတိုင်းမှာကျွန်တော်တို့ဒီအားလုံးမှာကိုယ်တငယ်ချင်းဖြစ်ကိုယ်မျိုးဖြစ်ဆုံးနေအဲ့ဒီကိုဗစ်ကတကယ်ကျွန်တော်တို့ဗမာ society ရဲ့စိတ်ဖိစီးမှုကြီးအဲ့ဒီတော့ကနံပါတ်1ပေါ့အဲ့အဲ့ဒါလည်းပြီးရောကျွန်တော်တို့ကမနာသေးဘူးပြည်တွင်းစစ်ဖြစ်တယ်လို့ကျွန်တော်ကတော့ပြည်တွင်းစစ်လို့ပဲပြောချင်တယ်ပြည်တွင်းစစ်ဖြစ်တဲ့အချိန်ကျတော့ဒါကလည်း ITB တွေစစ်ဘေးရှောင်နေအခုကျွန်တော်သတင်းကြည့်လိုက်တာ 1.5 million ရှိတယ်တတန်းခွဲရှိတယ်ဆိုတော့ကျွန်တော်တို့ဗမာတွေဟိုဂျပန်ခေတ်ကလေးရနေပြီးတော့မှအခုအချိန်မှာဒုက္ခရောက်လိုက်တာတခါမှမကြားဘူးတဲ့စကိုင်းမကွေးမှာရွာတွေလည်းပြာကျသွားပြီချင်းပြည်နယ်တို့ကရင်ပြည်နယ်တို့မှာဗီယက်နမ်တိုင်းပဲလက်နဲ့ချီဒီရောဘုံနေရောအမလေးနေတိုင်းနဲ့ကျင်းနေရတယ်ဆိုတော့ကလေးတွေကဟိုရှူရီမြောင်နေတဲ့မှာပုံနေရရှာတယ်နော်အဲ့ကျတော့ပိုက်ကြီးတွေလည်းကောင်းအောင်မမွေးရဘူးရွာသားတွေတောင်ပေါ်ကတောင်ညာခုတ်တဲ့ကျွန်တော်တို့တိုင်းရင်းသားတွေကအသက်ကိုဖက်နဲ့ထုတ်နေရတာအဲ့ဒါနေတိုင်းပဲအဲ့ဒါကနာတာရှိစိတ်ဖိစီးမှုchronic stress ပဲ
ဟုတ်ကဲ့ဆရာဒီနေရာမှာဆရာအရင်အစတုန်းကပြောခဲ့တဲ့ဒီအသက်ရှင်သန်ရေးအတွက်ရင်ဆိုင်မှု fight and flight လို့ခေါ်တဲ့ဒီပြန်တိုက်မလားပုံနေမလားဒါမှမဟုတ်ရှောင်ပြေးမလားဆိုတဲ့လုပ်ငန်းစဉ်ကိုစဖြစ်စေတဲ့စိတ်ဖိစီးမှုက
ဟုတ်ကဲ့
ဟိုတစ်ခါတည်းခဏတာမျိုးမဟုတ်တော့ဘဲနဲ့ရေရှည်ကြီးဖြစ်လာနေတာပေါ့ဆရာနော
်မှန်အဲ fight and flight ကခုနကကြားတွေ့ရင်ဖက်ပြရတာဟိုတစ်ခါလောက်နော်တသက်တစ်ခါလောက်ဆိုတော့ရတယ်လေအခုကနေတိုင်းကြားကိုရှောင်နေရတာအဲ့ဒါက fight or flight ကနေတိုင်းဖြစ်နေတော့နှလုံးတုံးရင်ခုန်ဝန်းပြက်တိတ်ကိုလူတွေဒုက္ခရောက်ကြပါတယ်ဆိုတော့အဲ့ဒါလည်းပြီးရောလွန်ခဲ့တဲ့ဟိုလပိုင်းအတွေ့မှာမုခမုံတိုင်းကြီးကြလိုက်တော့ရခိုင်မြောက်ပိုင်းမှာအကုန်ကြေထွက်သွားတာအဲ့ဒီမှာအကူအညီရမရတော့မသိဘူးလူတွေကတော့ဗျာဟိုဒုက္ခရောက်လိုက်ကြမှာအဲ့ဒါကိုလည်းကျွန်တော်ကစားဝတ်နေရေးဒုက္ခရောက်ရင်ငွေရေးချေးဒုက္ခရောက်ရင်ကျန်းမာရေးဒုက္ခရောက်ရင်စိတ်ဖိစီးမယ်လို့ပြင်ပြထားပြီးအဲ့ဒီအတိုင်းပဲအဲ့ဒါလည်းအကုန်လုံးအဲ့ဒီရခိုင်မှာဖြစ်နေတာပေါ့နော်ဆိုတော့တကယ့်ကိုဟိုကျွန်တော်တို့ရဲ့ဗမာလူအဖွဲ့စည်းဟာ man made disaster ပေါ့နော်လူတွေကဖန်တီးတဲ့ disaster ဆိုတော့ဘယ်လိုပြောမလဲ
ဟုတ်ကဲ့စစ်တမ်းပေါ်ဆရာဒီလူတွေဖန်တီးခဲ့တဲ့ပဋိပက္ခတွေစစ်ပွဲတွေရဲ့ကြီးမားတဲ့ပျက်စီးဆုံးရှုံးမှုပေါ့ဆရာနော
်မှန်ပါတယ
်သဘာဝပေတံလို့ပဲလူတွေချင်းချင်းမတည့်လို့ဖြစ်ရတဲ့ပဋိပက္ခတွေရဲ့ကြီးမားတဲ့တံပေါ်ဆရာနော
်အေးအဲ့ကြီးမားတဲ့တံတွေကခုနကတဘောကဘေးတံပေါ်လာတဲ့ဟိုလူချင်းချင်းဒီပဋိပက္ခဖြစ်လို့ဆရာပြောသလိုတံကလည်းထတ်ဆင့်ဆိုတော့ဒီကျွန်တော်တို့ချိန်ပြီးအုံအုံစေစကလုံးလေးကိုပြောခြင်းနဲ့ဒီကျွန်တော်တို့ individual stress ဆိုတာလူတူးချင်းတယောက်ချင်းခံစားရတဲ့စိတ်ပီစီမှုဆိုတာရှိတယ်ဒါပေမဲ့အဲ့ဒီအပေါ်မှာကျွန်တော်တို့လူအဖွဲ့စည်းခံစားရတဲ့စိတ်ဖိစီးမှုဆိုတာပေါင်းလိုက်တော့ဗမာတပြည်လုံးအဲ့လိုချိန်ပြီးအုံအုံဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့အခုလိုဒီဘက်ပေါင်းဆောင်ကပါတူးချင်းရောအများနဲ့ပေါ့နော်လက်ရှိမြန်မာနိုင်ငံနေထားကတကယ်ကိုပဲဒီစိတ်ဖိစီးမှုတွေကိုကြုံစေနိုင်တဲ့အဓိကအချက်ကြီးတွေရောအချက်လေးရောစုံနေတဲ့အနေထားမှာပေါ့ဆရာနော်ဒီဖြစ်လာတဲ့အခါမှာသူ့ရဲ့အမျိုးအစတွေကရောအားလုံးကဟိုအမျိုးအစတစ်ခုတည်းဖြစ်လေရှိလားရေတိုးဖြစ်လားရေရှည်ဖြစ်လားဘလောက်ပြင်လဲပေါ့နော်အဲ့ဒီအပိုင်းလေးရောဆက်ပြောလို့ရမှာဆရာ
ဟုတ်ကဲ့ဆိုတော့စကားကိုပြန်ကောက်ရရင်တော့ကျွန်တော်တို့ဒီရေတိုးရေရှည်ဆိုတာရှိတယ်ခင်ဗျာဒီစိတ်ဖိစီးမှုမှာ acute stress ဆိုတာတူတူ down down ဖြစ်တဲ့စိတ်ဖိစီးမှုအဲ exam ဖြေရမယ် interview သွားရမယ်ဟောကားလေးပြတ်သွားတယ်ဆိုတော့ရက်တူတူပဲစိတ်ဖိစီးတယ်ပြီးတော့ပြန်ကောက်သွားတယ်ဒါပေမဲ့ကျွန်တော်ကပို့ပြီးတော့အကြီးအကျယ်စိတ်ပူတာက chronic stress ပြ chronic stress ဆိုတာအချင်းကြာရှည်ခံစားရတဲ့စိတ်ဖိစီးမှုကအလွန်အနေကြီးပါတယ်အဲ့ဒီဟာက long term မှာနှလုံးရောဂါတွေသွေးတိုးတွေစီးကျူတွေ stroke ဆိုတဲ့လေဖြတ်တာတွေဖြစ်သွားနိုင်တယ်ဖြစ်ကိုဖြစ်တယ်အဲ့ဒီရေရှည်စိတ်ဖိစီးမှုကတော့အနေကြီးတယ်ဒါပေမဲ့ပို့ပြီးတော့ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာကျွန်တော်ကစိတ်ပူတယ်တတိယတစ်ခုရှိသေးတယ်ဗျာဒါကျွန်တော်ရဲ့ကိုယ်ပိုင်အမြင်ပေါ့ acute on chronic ဆိုတာကျွန်တော်တို့နိုင်ငံသားတွေကကျိမီအုံအုံနဲ့နှစ်နှစ်သုံးနှစ် society တခုအနေနဲ့စိတ်ဖိစီးမှုခံစားနေရတဲ့အချိန်မှာငကိုကလေးကလူကဒုက္ခတွေရောက်နေပါလေဆိုမှတခါတည်းအလုတ်ပြုတ်သွားတာတို့ပတ်ဆံပြတ်သွားတာတို့မိသားစုတွေကလေးကတခါတည်း ရောဂါ ထပ် ဖြစ်တာအားလို့ ဆေးကုဖို့ ပတ်စံ မရှိကြတော့ အဲ့ဒါ acute stress ကြီး ဝင်လာရင်တော့ ကျွန်တော်တို့ လူတွေ ဘယ်လို များရင်ဆိုင်ရမလဲ ဆိုတာ မသိဘူး ခင်ဗျာ ဒါပေမဲ့ ချုပ် ပြောလိုက်ရရင်တော့ ရေတို့ စိတ်ဖိစီးမှုရှိတယ် ရေရှိ စိတ်ဖိစီးမှုရှိတယ် နှစ်ခု ပေါ်လိုက်ရင်တော့ ဒုက္ခ အကြီးကြီးပဲ ခင်ဗျာ
ဟုတ်ကဲ့ ကျေးဇူး အများကြီး တင်ပါတယ် ဆရာ
မြန်မာပြည်မှာအဖြစ်များတဲ့အများနဲ့စုဖြစ်တဲ့စိတ်ဖိစီးမှုအကြောင်းရင်းတွေကိုစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတတ်သေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တဲ့ကျန်းမာရေးခန်းနာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တော်ဝန်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစုစည်းတင်ပြပေးထားတဲ့တို
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသအတန်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဒူးထောင်မှုရဲ့အိမ်ကိုစစ်တပ်ကရှာဖွေခဲ့ရမှာမူရဲ့စီးနဲ့ဖုန်းတွေဖမ်းဆီးရမိခဲ့တာကြောင့်တဝဲထောင်မှုအပါဝင်ထောင်ဝင်နှန်းတွေကိုဖမ်းဆီးစစ်ဆေးနေပါတယ်။ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကိုရဲတပ်ဖွဲ့ကပုံမှန်905ခကွေနဲ့အမှုဖွင့်ပြီးတော့စစ်တွေထောင်ကိုပို့လိုက်ပါတယ်။တည်င်းလွာတွေထဲမှာတော့ခုခံတော်လှန်စစ်အားကောင်းတဲ့ချင်းတော်လှန်ရေးတပ်ဖွဲ့တွေဟာမျိုးပေါ်ကစစ်ကောင်စီတပ်ရင်းဌာနချုပ်တွေကိုဝင်ရောက်စီးနင်းတိုက်ခိုက်မှုတွေပို့ပြီးတော့လုလာတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
မကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္လာတိုင်းဒေတာကြီးထွေအချင်းထောင်အတွင်းရှိဒုထောင်မူဦးစရိန်ထွန်းရဲ့အိမ်ကိုစစ်တပ်ကဝင်ရောက်ရှာဖွေခဲ့ရမှာမူရစ်ဆေးနဲ့ဖုန်းတွေဖမ်းဆီးရမိခဲ့လို့ဒဝဲထောင်မူအပါဝင်ထောင်ဝန်ထမ်းအယောက်20လောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်ဩဂုတ်လ14ရက်နေ့ကဦးသူရိန်ထွန်းရဲ့နေအိမ်အတွင်းက WY ဆေးပြား ICEC6 အပြင်ခလုတ်ဖုန်းဖုန်းမျိုးစုံ49လုံး touch screen ဖုန်း30လုံးဖုန်းနဲ့ဆက်ဆက်ပစ္စည်းအများပြားနဲ့မူရစ်ဆေးဝါး3ဆွဲရံမှာအသုံးပြုတဲ့ပစ္စည်းတွေတွေ့ရှိခဲ့တယ်လို့စစ်ကောင်စီနဲ့နှိစသူတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လလဒုတိယပတ်ကလည်းတဝဲထောင်ဝန်ထမ်း3ယောက်စီကနေမူရစ်ဆေးတွေဖမ်းဆီးရမိခဲ့တယ်လို့တဝဲထောင်နဲ့နှိစသူတွေကပြောပါတယ်
အစ်စ်တွေမျိုးကအမျိုးသမီးအရေးတကြွလှုပ်ရှားသူလည်းဖြစ်ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ညူအေးကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးဥပဒေပုံမှန်905ခါခွေးနဲ့အမှုဖွင့်ကစစ်တွေထောင်ကိုပို့လိုက်တယ်လို့လုတ်ဖော်ကိုင်ဖက်တွေကပြောပါတယ်။ဩဂုတ်လ15ရက်နေ့နေ့လယ်ပိုင်းကစစ်တွေမျိုးမင်းကန်ရက်ကွက်မှာရှိတဲ့သူ့ရဲ့နေအိမ်ကနေအမှတ်1ရဲစခန်းကိုဖမ်းဆီးခေါ်ဆောင်သွားပြီးမိသားစုနဲ့တွေ့ခွင့်မပေးဘဲနိုင်ပိုင်းအတွင်အခုလိုအမှုဖွင့်လိုက်တာဖြစ်ပါတယ်။ဒေါ်ညူအေးကဩဂုတ်လ13ရက်နေ့မှာစစ်တွေចောင်းသားကကဦးဆောင်ကျင်းပတဲ့56နှစ်မြောက်စစ်တွေစံပြဒနာနေအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်အခုလိုဖမ်းဆီးအမှုဖွင့်တာဖြစ်နိုင်တယ်လို့မိသားစုဝင်တွေနဲ့လုပ်ဖော်ကန်ဖက်တွေကပြောပါတယ်
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့လက်ခတ်တောင်စခန်းကုန်းကိုစစ်တပ်ကပြန်လည်ရယူဖို့ထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲပြင်းထန်နေပြီးစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သားနေအိမ်ထိမှန်ပျက်စီးမှုများနေတယ်လို့ဒေသခံတွေကပြောပါတယ်လက်ခတ်တောင်စခန်းပြန်သိမ်းနိုင်ရေးစစ်ရေးအရှိန်မြင့်တက်ခတ်ရမှာလက်နက်ကြီးနဲ့နေရာ၈နေရာလောက်ကနေပစ်ခတ်နေလို့ဖလူမဲကနေမိတံမြိုင်လင်းစတဲ့ရွာတွေထဲကအိမ်တွေထိမှန်ပျက်စီးကုန်တာလို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီနေရာတဝိုက်မှာဩဂုတ်လ10ရက်နေ့အထိနှစ်ဖက်ထိတွေ့ပစ်ခတ်မှုပေါင်း10ကြိမ်အထက်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကဗိုလ်ကြီးနဲ့ရောက်အပါဝင်18ယောက်သေဆုံး34ယောက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကဩဂုတ်လ15ရက်နေ့ကထုတ်ပြန်ထားပါတယ်
ကရကရနေပြည်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းမာရှိတဲ့စစ်ဘေးရှောင်စခန်းလေးခုမှာစံပြက်လက်နေတယ်လို့စစ်ဘေးရှောင်တွေကိုအကူငင်ပေးနေသူတွေကပြောပါတယ်စစ်ဘေးရှောင်စခန်းလေးခုမှာရှိတဲ့အိမ်ထောင်စု158စုကလူဦးရေ800ခန့်ဟာစံအကူငင်တွေလိုအပ်နေတယ်လို့ဆိုပါတယ်စစ်ဘေးရှောင်စခန်းတွေမှာစံပြက်လက်နေတယ်လို့စစ်ကောင်စီတပ်ကတဲယူပို့ဆောင်ရေးလုပ်နေတဲ့လမ်းတွေမှာဂိတ်ချပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အတွက်စစ်ဘေးရှောင်တွေအတွက်ရိုက်ခတဲယူပို့ဆောင်ရမှာခက်ခဲမှုတွေရှိတယ်လို့ကူငင်ပေးနေသူတယောက်ကပြောပါတယ်
။ချင်းပြင်းတဲ့ဖလန်းမြို့ပေါ်ကစစ်ကောင်စီခလာရ268တပ်ရင်းကိုချင်းမဟာမိတ်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ရွာတွေကိုရန်တမ်းပစ်ခတ်တိုက်ခိုက်ရမှာကလေးငယ်အပါအဝင်အရက်သားပြည်သူ10ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မနက်ပိုင်းတနအီကနေနံနက်ခွဲအထိဖလန်းမြို့ပေါ်ကစစ်ကောင်စီခလာရ268တပ်ရင်းကိုချင်းအမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းမဟာမိတ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်6ယောက်သေဆုံးပြီးစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးနိုင်ခဲ့ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဩဂုတ်လ14ရက်နေ့ကလည်းထန်တလန်မြို့နယ်ခွာဖိုးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ဖျားကြောင်းအပါအဝင်လူနေအိမ်၄လုံးပျက်စီးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူစင်နဲ့နန့်ခမ်းမြို့ကြားနောင်ဆန်ရွာအနီးမှာစစ်ကောင်စီနဲ့တအားပလောင်အမျိုးသားလွတ်မြောက်ရေးတပ်တို့ကြားစစ်ရေးတင်းမာမှုကြောင့်ခရီးသွားလူထုတွေအခက်အခဲဖြစ်နေကြပါတယ်။ဩဂုတ်လ16ရက်နေ့မနက်9နာရီကမူစင်နန့်ခမ်းခရီးသွားပြည်သူတွေရဲ့ကားတွေကိုစစ်ကောင်စီကဖျက်ဆီးသွားလာခွင့်မပေးဘဲရပ်နားထားခိုင်းတာဖြစ်ပါတယ်။နောင်ဆန်ရွာဘက်ကစစ်ကောင်စီတပ်တွေအင်အားဖြည့်တင်းနေရာယူထားသလိုနောင်ဆန်ရွာအလွန်လေကွန်းတွေရဲ့တစ်ဖက်ချမ်းကကိုင်းတော်ရွာဖက်မှာတအားတီအန်အယ်လေတပ်သားရှိနေပြီးတက်နှစ်ဖက်လှမ်းမြင်နေရတဲ့အနေအထားမှာရှိနေလို့ပြစ်ခတ်မှုတွေဖြစ်ပွားမှာကိုရွာသားတွေကစိုးရိမ်နေကြပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါခုခံတော်လန့်စစ်အားကောင်းတဲ့ချင်းပြည်နယ်မှာချင်းတော်လန့်ရေးတပ်ဖွဲ့တွေကအရင်ကနဲ့မတူဘဲမြို့ပေါ်မှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းဌာနချုပ်တွေကိုဝင်ရောက်စီးနှင်တိုက်ခိုက်မှုတွေပိုလှုပ်ဆောင်လာပြီးမြို့ပေါ်စစ်စင်ရေးကိုပိုလှုပ်လာကြပါတယ်ချင်းတောင်ဘက်ကလက်ရှိစစ်ရေးအနေအထားနဲ့ပတ်သက်ပြီးတော့ကိုရောဘက်ကစူးစီးထားပါတယ
်ချင်းပြည်နယ်ကမြို့ပေါ်တွေမှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းတွေကိုချင်းကကွေပူပေါင်းတပ်တွေကမကြာခဏစီးနှင်တိုက်ခိုက်မှုတွေရှိလာပြီးခံစစ်အနေအထားကနေထိုးစစ်အနေအထားနဲ့တွဲနိုင်ဖို့ကိုလည်းပြင်ဆင်နေတယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူ slide ထက်နေကပြောပါတယ
်ဒီဘိုးဘင်းစစ်စင်ရေးမှာချင်းတောင်ကိုစစ်ကောင်စီကနေစစ်စင်ရေးပြင်ဆင်နေပြီးတော့ပြီးတော့ကျင်းဝတာရှိတာဒါကြောင့်ကျွန်တော်တို့ဖေကနေပြင်ဆင်လို့လုပ်ပြီးတော့ခံစစ်အနေအထားကနေထိုးစစ်ဆိုပြီးတော့ကျွန်တော်တို့တပ်ရင်းဌာနချုပ်ပေါ့စစ်မျိုးနဲ့ကျွန်တော်တို့ဖလာမှုပို့လို့ဒီလိုတွားပြီးတော့စီတာဖြစ်တယ်။ဒါနဲ့ကျွန်တော်တို့ခင်ဗျားတို့အကောင်းဆုံးကိုပြင်ဆင်ထားတာထူးရှင်းနဲ့ကျွန်တော်တို့တွားပို့တယ်
ဩဂုတ်လ14ရက်နေ့ကထန်တလာမြို့အခြေဆိုင်ခလာရ269တပ်ရင်းဌာနချုပ်ကိုချင်းမျိုးသားတပ်ဦး CNF CNA CDF ထန်တလာ CDF ဇုတ်ဖိတ်ပူပေါင်းတပ်ဖွဲ့ကစီးနှင်းတိုက်ခိုက်ခဲ့ရမှာစစ်ကောင်စီရဲ့လုံခြုံရေးစခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းမျိုးသားတပ်ဦးကဆိုပါတယ်အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ကထိခိုက်သေးဆုံးမှုများနိုင်တယ်လို့တပ်သား2ယောက်ကိုအရှင်ဖမ်းဆီးရမိခဲ့ပြီးလက်နက်တချို့ကိုလည်းသိမ်းဆီးရမိတယ်လို့ CNF ကဆိုပါတယ်ချင်းပူပေါင်းတပ်ဖက်က3ယောက်ကြဆုံးခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မှာလဲဖလန်းမြို့အခြေဆိုင်ခလာရ268တပ်ရင်းဌာနချုပ်ကို CNF CNA CDF KKG နဲ့ CDF ဟောလငိုရမ်ချင်းပူပေါင်းတပ်ဖွဲ့ကတိုက်ခိုက်ရာစစ်ကောင်စီဘက်က6ယောက်တေဆုံးခဲ့ပြီးလက်နက်ခဲယမ်းတွေသိမ်းဆီးရမိခဲ့ပါတယ်။လက်ရှိအနေထားမှာတော့ချင်းပြည်နယ်တဲကမြို့ပေါ်မှာထိုင်ချထားတဲ့စစ်ကောင်စီတပ်ရင်းတွေဟာစစ်ရေးလှုပ်ရှားမှုမလုပ်နိုင်တော့ဘဲလေကြောင်းနဲ့လက်နက်ကြီးကိုသာအားကိုးနေရတယ်လို့ slide ထက်နေကပြောပါတယ်
ကျမတို့တို့မြို့ကျမတို့အားနေနေတယ်ဆိုက်ခဲရဲမှာချင်းတောင်နေထားတာတော့ကျွန်တော်တို့ဖဲလာနဲ့ပါနေပြီဆိုတော့ဒီအကူရတာလည်းကြီးနေချက်ဖိုက်တာတော့ပို့ပြီးတော့အကူဖဲတယ်ဒါကတော့အားလုံးပြီးဖြစ်ပါတယ်အဲ့ဒါကြောင့်ဒီလေကြောင်းလည်းလက်ကြီးစီကူနေအဲ့ဒါပို့ပြီးတော့အကူရတယ်နေထားနောက်ပြီးတော့ဒီချင်းတောင်ဘာကငကူကလေးရရှိချတဲ့ဒီဆိုင်တက်ခန့်တွေကဘာမှမဆုံးနိုင်ဘူးလို့ပြောပါမယ်
ဩဂုတ်လတရက်နဲ့နှစ်ရက်နေ့တုန်းကလည်းတွန်းဆောင်မျိုးပေါ်ကစစ်ကောင်စီတပ်စခန်းနဲ့ရဲစခန်းကိုချင်းကောက်ွေပူပေါင်းတပ်ဖွဲ့ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့မင်းတပ်မျိုးပေါ်မှာကင်းလှည့်နေတဲ့စစ်တပ်ကိုလည်းဇူလိုင်လကုန်ပိုင်းမှာတိုက်ခိုက်ခဲ့ပါတယ် ချင်းပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်အားလုံးမှာစစ်တပ်ကမြို့ပေါ်တွေကိုပဲထိန်းချုပ်ထားနိုင်တော့တဲ့အနေအထားမှာရှိနေပြီးကြံဒေသအားလုံး85ရာခိုင်နှုန်းလောက်ကိုတော့ချင်းကကွေတပ်ဖွဲ့တွေကထိန်းချုပ်စိုးမိုးထားပြီလို့ဆိုပါတယ်ခင်ဗျာ
။ဩဂတ်စ်လဆန်းကလေးကစစ်တပ်နဲ့ SSPB SSA ရှမ်းတပ်တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းလဲချမြို့မှာစစ်တပ်ကပစ်ခတ်လိုက်လို့အရက်သားထိခိုက်ဒေဆုံးမှုတွေရှိလာပါတယ်။ဒီကြောင့်ကိုတော့နမ်ဟော့ကနေတင်ဆက်ထားပါတယ်။
ဩဂုတ်လ16ရက်နေ့မနက်ပိုင်း 7:00 ဝန်းကျင်လောက်မှာလဲချမြို့နယ်မလန်းရွာကစားတောက်ဆိုင်တဆိုင်ရဲ့ရှေ့မှာကိတ်ဆောင်စစ်ကောင်စီစစ်သားတွေကဆံကယ်စည်းလာတဲ့အရက်သားနှစ်ယောက်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။လဲချမြို့ဒေသခံအမျိုးသားတစ်ယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
လူတန်းလိုက်ခါတဲ့အကွာ
ဆိုင်ကယ်မောင်းလာတဲ့အရက်သားနှစ်ယောက်ကိုစစ်ကောင်စီတပ်ကပစ်တာလဲချထွက်နှမ့်တင်းချောင်းကူတရားမှာကူးတဲ့နေရာမှာပဲဖြစ်သွားတာ
ခေါ်လာမြို့အခြေဆိုင်အရှိလေပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ93ခုကနေလဲချမှာစစ်ရင်အဖြစ်တင်းဖို့ရောက်ရှိလာတဲ့ဂိတ်ဆောင်စစ်သားတွေဖြစ်ကြပြီးဖိတ်ကတားစီးတာကိုမရက်ပေးလို့ပြစ်လိုက်တာလို့ပြောကြောင်းဒေသခံကအခုလိုဆက်ပြောပါဗျာ
ပင်လင်းတိုင်းလည်းကောတကောနဲ့ကရိုင်းစီရုံလိုက်ခါနေခါပါပင်လိုက်က
သူတို့တွေကအရက်သားတွေပါတယောက်ကတည်သွားတယ်တယောက်ကတော့တန်ရန်ရသွားတော့ဘောဆေးရုံကိုယူသွားရတယ်အခုကဆေးရုံမှာမလန်းရွာလေထဲမှာဖြစ်တာစစ်တပ်ကလှုပ်လိုက်ရင်လေအရန်ကိုဆိုးလွန်းပါတယ်ရွာပြင်မှာလည်းမဟုတ်ဘူးရွာလေလူမြင်ကွင်းမှာပြက်တာ
တန်ရန်ရတဲ့ဆိုင်ကယ်သမားအမျိုးသားကိုတော့လဲချမြို့ပြည်သူ့ဆေးရုံကိုပို့ဆောင်ထားပြီလို့ဆိုပါတယ်ပြစ်ခတ်ခံရသူဟာဘယ်သူတွေမှမသိကြသေးပေမဲ့စစ်ရှောင်နေတဲ့သူတွေထဲကနေရက်ကိုပြန်လာကြည့်တဲ့ရွာသားတွေဖြစ်နိုင်တယ်လို့ဒေသခံတွေကဆိုကြပါတယ်လဲချမြို့မှာဩဂုတ်လ6ရက်နေ့ကတည်းက SSPP SSA ရှမ်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနှစ်ချိန်ထိနှစ်ဖက်ကြားစစ်ရဲတင်းမာနေသေးလို့စစ်ရှောင်တွေနေရက်မပြန်ရဲကြသေးပါဘူးနှစ်ဖက်ကြားစစ်ရဲတင်းမာမှုရှိနေသေးတဲ့အပြင်နှစ်ဖက်လုံးကစစ်ရင်အားဖြစ်တင်းမှုပါပြုတ်လုနေပါတယ်စစ်ကောင်စီကရွာအဝင်ထွက်ဂိတ်တွေမှာစောင့်ကြထားပြီးတော့တင်းကျစစ်ဆေးနေတယ်လို့လေရင်ကလည်းပြန်ဝဲစောင့်ကြည့်နေတာတွေလုံနေလို့ဒေသခံရွာသားတွေစိုးရိမ်နေကြပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
ဒဝဲထောင်ဝင်းအတွင်းကဒုထောင်မူရဲ့အိမ်ကိုစစ်တပ်ကရှာဖွေခဲ့ရမှာမူရင့်စင်းနဲ့ဖုန်းတွေဖမ်းဆီးရမိခဲ့လို့ထောင်မူအပါဝင်ထောင်ဝန်ထအယောက်20လောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးဥပဒေပုံမှန်905ခတ်ခွေးနဲ့အမှုဖွင့်ကစစ်တွေထောင်ကိုပို့လိုက်ပါတယ်
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသာသတင်းတော့တွေ့ရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။တိုင်းရင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ကြမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ဒီမနက်ကမှလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်ခွင့်ပေးဖို့လိုအပ်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံတဝန်းအကူအညီလိုအပ်နေသူ18တန်းလောက်အတွက်ထောက်ပံ့မှုတွေတိုးမြင့်ပေးကြဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲမာတင် Griffiths ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကို၃ရက်ကြာတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌအပါအဝင်ဝန်ကြီးဌာနတချို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့ခီးစဉ်အဆုံးမှာ UNOCHA အကြီးအကဲကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါအင်ဒိုနီးရှားနိုင်ငံဟာအာဆီယံအလဲကျဥက္ကဋ္ဌဖြစ်တာဝန်ယူဖို့ကြံနေတဲ့အချိန်ကိုမြန်မာပြည်ဒီမိုကရေစီရဲ့အတွက်ထိရောက်အောင်လှုံ့ဆော်ဖို့လူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ကဒီကနေ့တိုက်တွန်းလိုက်ပါတယ်။မနေ့ကအင်ဒိုနီးရှားနိုင်ငံသမရဂျိုကိုဝီဒိုဒိုလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းမှာအင်ဒိုနီးရှားအနေနဲ့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းလူ့ခွင့်ရေးလူသားစာမှုနဲ့တန်းတူညီမျှရေးတွေကိုဒီဇိုင်းမမကာကွယ်ခဲ့တဲ့အကြောင်းနဲ့ဒါကြောင့်လည်းနိုင်ငံတကာရဲ့ယုံကြည်မှုရရှိခဲ့တဲ့အကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။စင်ကာပူနိုင်ငံအနေနဲ့ရိုဟင်ဂျာတွေနေရပြန်ပို့ရေးကိစ္စမှာပုံမတက်ကြွတဲ့အခက်အခဲတွေကပါဝင်လှုပ်ဆောင်ပေးဖို့နဲ့အာဆီယံအဖွဲ့ထဲမှာဘင်္ဂလားဒေ့ရှ်ကိုလည်းဂါနာအလိုက်ဆွေးနွေးပေးနိုင်ငံအဖြစ်ထည့်သွင်းပေးရတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ကတောင်းဆိုလိုက်ပါတယ်။စင်ကာပူနိုင်ငံရဲ့ဌာနဒုတိယအမြဲတမ်းအတွင်းဝန်လူဂိုတရားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်တို့နဲ့တွေ့ဆုံစဉ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကရိုဟင်ဂျာရေးကိုထည့်သွင်းပြောဆိုခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။တွေ့ဆုံမှုအတွင်းဘင်္ဂလားဒေ့ရှ်နဲ့စင်ကာပူအကြား လိုတဲ့ကုံသွေးရေးသဘောတူညီချက် FTA ရရှိရေးအ мян ဆုံးအကောင့်ထဲပေါ်ဖို့လိုအပ်တဲ့ကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်ထားတဲ့မြန်မာနိုင်ငံခြားကုံသွေးမှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘန် MICB ဘန်ဒီအနန္တထားတဲ့ဒေါ်လာ100ကျော်ကိုထုတ်ခွင့်ပေးလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘဏ်ကပြောပါရခင်ဗျာ
။ကြာတာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Killer William နဲ့ Helen တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.